ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကမကထလုပ်ကျင်းပါတယ်။ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးညီလာခံ Global Vaccine Summit ကိုဖြတ်သပြေးနေမှာကွန်ပျူတာအွန်လိုင်းနဲ့ကျင်းပခဲ့ပြီးနိုင်ငံပေါင်း50ကျော်ကတက်ရောက်ခဲ့ကြပါတယ်။လူသားအလုံးကာကွယ်ဆေးလက်လှမ်းမှီစေဖို့ရည်ရွယ်တဲ့ဂါဗီခေါ်ကာကွယ်ဆေးဆိုင်ရာပုဂ္ဂလိကနဲ့ပြည်သူလက်တွဲဆောင်ရွက်တဲ့မဟာမိတ်အဖွဲ့ကိုကုလသမဂ္ဂကပံ့ပိုးထောက်ခံမှုပေးထားပြီးဒီအဖွဲ့အတွက်ရန်ပုံငွေမြင့်တင်ဖို့ဒီညီလာခံကိုကျင်းပတာပါ။ဒီညီလာခံကလည်း COVID-19 ရောဂါနဲ့တခြားရောဂါတွေအတွက်ကာကွယ်ဆေးတွေထုတ်နိုင်အောင်လည်းဒီဆေးတွေကိုတကမ္ဘာလုံးဒန်းလူကြီးများဖြန့်ဝေပေးနိုင်ဖို့ရန်ပုံငွေဒေါ်လာ9ဘီလီယံခွဲကျော်ရနိုင်တယ်လို့မျှော်လင့်ထားကြပါတယ်။ဂါဗီအတွက်ဗြိတိန်နိုင်ငံကဒေါ်လာ2ဘီလီယံကျော်ကိုလာမယ့်9နှစ်တာကာလအတွင်းချပေးသွားဖို့ဝန်ကြီးချုပ်ဂျွန်ဆန်ကအဖွဲ့မင်ကွန်းမှကတိပေးခဲ့ပါတယ်။ဒီညီလာခံကိုကုလသမဂ္ဂအထွေထွေသူအန်တိုနီယိုဂူဒရက်စ်ကလည်းဗီဒီယိုသတင်းစကားပေးပို့ခဲ့ပြီး COVID-19 အတွက်ထုတ်တဲ့ဗေးဆေးကိုမဆိုလူတိုင်းဘယ်နေရာမှာပဲနေနေလက်လှမ်းမရအောင်လှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။